မိုးစလဦးစီးဌာနကရခိုင်ပြည်နယ်ရဲ့မြို့တချို့ကိုဥတည်နေတဲ့မုံတိုင်းတစ်ခုဝင်ရောက်လာမှာဖြစ်ကြောင်းဒီကြေညာထားသလိုမြန်မာနိုင်ငံကိုချင်းကပ်ဝင်ရောက်လာမဲ့မုံတိုင်းဟာလေမောရောင်အဆင့်ရှိကြောင်းသတိပေးထုတ်ပြန်ထားပါတယ်ဒီအကြောင်းကို VOA သတင်းတော်မအေးမကသတင်းပေးပို့လာပါတယ်
မြန်မာနိုင်ငံကိုကိုကျွန်းရဲ့အနောက်တောင်ဘက်မိုင်140ခန့်ပသိမ်မြို့ရဲ့အနောက်တောင်ဘက်မိုင်380ခန့်ပန်ရွှဲမြို့ရဲ့အနောက်တောင်ဘက်435မိုင်ခန့်နဲ့ကြောက်ပြူမြို့ရဲ့အနောက်တောင်ဘက်မိုင်450ခန့်ကွာပင်လယ်ပြင်ကိုဗဟိုပြုနေတဲ့မုံတိုင်းငယ်ဟာမကြာခင်မှာပဲပုံမအားကောင်းလာနိုင်တဲ့အတွက်လိမ္မော်ရောင်အဆင့်သတိပေးချက်ကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနေသတင်းထုတ်ပြန်ခဲ့တာပါမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဟောင်းဒေါက်တာဦးထွန်းလွင်ကတော့မုံတိုင်းငယ်တခုဝင်ရောက်နိုင်တဲ့အခြေအနေတွေကိုအခုလိုပြောဆိုသွားပါရစေ
။အခုကမုံတိုင်းငယ်ဖြစ်နေတယ်၊ဆန်တိုင်းငယ်ဖြစ်နေပြီးတော့သူ့ကိုတော့လောလောဆယ်ဒီမလီကန်နိမ်ကတော့92ပီဆိုပေးရတယ်ပေါ့နော်။သူကတော့ဒီ2000မှာပထမဦးဆုံးဖြစ်တဲ့ဝင်လာပြီးတော့မုံတိုင်းပေါ့။မုံတိုင်းငယ်ရပါပဲ။အဲ့တော့ဒီတိုင်းလုံးက35နော်35မိုင်လောက်ရှိတယ်။အဲ့တော့အားကောင်းမှုသိပြီ။အဲဒါပေမဲ့ညနေစနေထားတော့မှာတော့ဆက်ဆင့်တက်ပြီးတော့အပူပိုင်းမုန်တိုင်းအဆင့်တော့သူရောက်လာမယ်။ဒီတိုင်းတော့40-45လောက်တန်းတယ်ပေါ့။သွားမှာတော့အရှိမြောက်ပဲဦးတယ်နဲ့အရှိမြောက်ဦးတယ်သွားတယ်ဆိုရင်ခန်းကြီးအလဲအဲ့ဒီစံတွဲကြောက်ကျူပေါ့နော်။အဲ့ဒီဘက်ကိုစံတွဲနဲ့ကြောက်ကျူကြတာမဟုတ်စံတွဲပေါ့။အဲ့ဒီဘက်ကိုလည်းညဒီနေရာဝင်မှာပေါ့။
မုံတိုင်းကျူတင်သတိပေးချက်အရောင်တင်ဒေတာအရလိမ္မော်ရောင်အဖြစ်ဆိုတာဟာမြန်မာနိုင်ငံဘက်ကိုချင်းကပ်ဝင်ရောက်လာမဲ့အတိတ်ပဲဖြစ်ပါတယ်။မုံတိုင်းရဲ့နောက်ဆက်တွဲအဖြစ်စိုးရင်ရတဲ့ဒေတာတွေနဲ့ပတ်သက်လို့လည်းပြည်သူတွေသတိထားသင့်တဲ့အချက်တွေကိုလည်းပြောဆိုသွားပါတယ်။
အဲ့တော့ကျွန်တော်တင်တာပြမစာသတိထားမှာ၂ချက်ပဲရှိတယ်။တစ်ချက်ကအဲဒီကာယုဒန်ကန်းအောင်ပေါ့ပင်နေပြင်မှာပေါ့နိုင်ရှိမှာပေါ့နိုင်ရ၁၂ပြီးနောက်15ပြီးနောက်ကြီးရှိနိုင်တယ်။အဲ့ဒါတော့အန္တရာယ်ရှိတယ်။နောက်တစ်ခါရခိုင်ကိုဆောင်ပြီးတော့မကွေးပဲဝင်သွားရင်မကွေးတောင်ပိုင်းမှာမိုးရွာနိုင်တယ်။မိုးရွာရင်အဲ့ဒီဘက်မှာဖြစ်တတ်တဲ့အနေကပါလဲဆိုတောင်ကြားချောင်းနဲ့လေယံတရရေကြီးတာပေါ့ flash flood ပေါ့နော်။အဲ့ဒါတော့ဒေသခံများသတိထားဖို့လိုတယ်ကျွန်တော်ကျင်တာတော့ပါပဲ
။ဒီမုန်တိုင်းငယ်ကြောင့်ဧပြီလ15ရက်နေ့ကနေ18ရက်နေ့အတွင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းERV တိုင်းနဲ့ရခိုင်ပြည်နယ်တွေမှာတော့မိုးကြီးမှုတွေ၊လေကျင်းတိုက်ခတ်မှုတွေရှိမှဖြစ်တဲ့အကြောင်းနဲ့တချို့တိုင်းနဲ့ပြည်နယ်တွေမှာတော့မိုးရေရွာသွန်းနိုင်တယ်ဆိုပြီးမိုးလေဝသနဲ့ဇလဗေဒကပြောဆိုထားပါတယ်။မြမကန်ယုံရန်တစ်လျှောက်ကမ်းလွန်ပင်လယ်ပြင်မှာတော့တခါတည်းရန်မိုးတက်လေပြင်းများကြောက်ရောက်ပြီးလှိုင်းကြီးမှုတွေမိုးတက်လေပြင်းကြစဉ်မှာရေပြင်းမြေပြင်းလေးဟာတနအီကိုမိုင်40အထိတိုက်ခတ်နိုင်ကြောင်းသတိပေးချက်တွေကိုလည်းထုတ်ပြန်ထားပါတယ်ရှင်။